တူရကီနိုင်ငံမှာအာရစစ်သွေးကြွအဖွဲ့ကအကြီးတဲ့အဖွဲ့ဝင်တွေအပါအဝင်အကြမ်းဖက်အဖွဲ့နဲ့ဆက်ဆက်တဲ့တန်ရရှိသူ32ဦးကိုဖမ်းဆီးထားတဲ့အကြောင်းပြည်ထောင်ရေးဝန်ကြီးအလီယလီကာယာကတောက်ကြနေကပြောပါတယ် Operation Heroes 37လို့နာမည်ပေးထားတဲ့ခရိုင်၉ခုကိုဖျက်ဖျက်ထားတဲ့စစ်စီရေးတွေအတွင်းဖမ်းဆီးထားတဲ့သူတွေဟာအစ္စတန်ဘူလ်ကခရစ်ယာန်ဘုရားကျောင်းတွေနဲ့ဂျူးဘာသာရေးဝတ်ပြုကျောင်းတွေကိုတိုက်ခိုက်ဖို့စီစဉ်ထားတဲ့အကြောင်းတူရကီပြည်ထောင်ရေးဝန်ကြီးကလူမှုကွန်ရက် X မှာသတင်းထုတ်ပြန်တာပါလုံချွေရေးသတင်းရင်းမြစ်တွေကိုကိုးကားပြီးတူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနရဲ့ရေးသားချက်မှာတော့အခုအဖမ်းခံရတဲ့ IS အဖွဲ့ရဲ့အကြီးအကဲအဖွဲ့ဝင်3ဦးထဲက2ဦးဟာအန်ကာရာမြို့ကအီရတ်တန်ရုံကိုတိုက်ခိုက်ဖို့စီစဉ်နေတဲ့အကြောင်းသတင်းမှာဖော်ပြပါရယ်။ဒါပေမဲ့အခုအဖမ်းခံထားရတဲ့သူတွေနဲ့စစ်စီရင်တဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ခတ်စစ်သွေးကြွားအဖွဲ့ဟာအန်ကာရာကအစိုးရအဆောက်အုံတွေအနီးမှာအောက်တိုဘာလ1ရက်နေ့ကဘုံးဖောက်ခွဲတိုက်ခိုက်ပြီးတဲ့နောက်အခုသတင်းပတ်တွေထဲမှာ IS နဲ့ခတ်စစ်သွေးကြွားတွေအပေါ်စစ်စင်ရေးတွေကိုအချိန်မြင့်လှုပ်ဆောင်နေတာပါ။နိုင်ငံတော်နှစ်သိက္ခူပွဲတော်ကာလအထွက်လဲလုံခြုံရေးတွေကိုတင်းကျပ်ထားပြီးပြီးခဲ့တဲ့သတင်းပတ်တုန်းကလည်းရဲတပ်ဖွဲ့က IS အဖွဲ့နဲ့ဆက်ဆက်သူတွေအဖြစ်တန်တရားရှိသူ304ဦးကိုဖမ်းဆီးခဲ့ပါသေးတယ်ရှင်။